ဒီမဝင်နေမှာအရေးကြီးလိုအပ်နေတဲ့အကြောင်းလေးကိုနောက်တမဲ့သမရတီ MSN မနဂါကွာကလုံနိုင်ပါမလားဆိုတာလူများပြားကမေးခွန်းထုတ်နေကြပါလေ။ခရိုကိုဒိုင်းဆိုပြီးလူတွေခေါ်ကြတဲ့မနဂါကွာကိုလူတို့တယောက်ဖြစ်ပြီးညာတာထောက်ထားမှုရှိတဲ့နိုင်ငံရေးသမားအထူးဖြစ်နေကြပါလေ။ဒီမိုကရေစီခေတ်ကာလစတင်တာကိုကိုယ်တိုင်ကြုံတွေ့နေကြရပါပြီလို့အသက်85နှစ်ကျော်မနဂါကွာကဗိုလ်ဒူးနေမှာနိုင်ငံကိုပြန်ရောက်တဲ့အချိန်ပြောခဲ့ပါလေ။သမနာဟောင်းရောဘတ်မူဂါဘီကလွန်ခဲ့တဲ့တရင်းနှစ်ပတ်မှာသူ့ကိုယာရုကထုတ်ပြလိုက်ပြီးတဲ့နောက်အဆုံးမှာမူဂါဘီကိုယ်တိုင်ယာရုကဆင်းပြေးခဲ့ရတာပါ။မနက်ကောက်ကနိုင်ငံပြန်အောင်ပြီးပထမဆုံးပြောတဲ့မိန့်ခွန်းကိုသူ့ရဲ့အာနာယဇာနု PF ပါတီဌာနချုပ်အပြင်ဘက်မှာဒေတာတို့ရှိုနာဘာသာစကားနဲ့ပြောခဲ့တယ်လို့သူ့ပါတီကိုချီးမြှောက်ပြောဆိုခဲ့တဲ့အတွက်အားလုံးပါဝင်အောင်လုပ်သွားမယ်ဆိုတဲ့သူ့ရဲ့စကားအပေါ်ဂျင်ဘာဝေနိုင်ငံသားတွေကတမ်းများရှိကြပါလေ။လူ6000ဆန်အားကစားကွန်ကြီးထဲမှာဒီကနေ့ကျင်းပမယ်မနက်ကောက်ရဲ့တန်သစ္စာကြီးစုပွဲကိုသူတို့ကမဖိတ်သေးဘူးလို့အတိုက်ခံ MDC T ပါတီကတာတာပြီးနေမှာပြောပါတယ် MDC ပါတီဟာမူဂါဘီကိုဖယ်ရှားရေးကြိုးပမ်းချက်မှာပူပေါင်းပါဝင်ခဲ့ပြီးလွှတ်တော်ကနေမူဂါဘီကိုအရေးယူဖို့ဆုံးဖြတ်တာကိုထောက်ခံခဲ့ပါတယ်မနက်ကောက်ဒုတိယသမ္မတအဖြစ်ကနေထုတ်ခံရပြီးတိုင်းပြည်ကနေထွက်ပြေးသွားပြီးတဲ့နောက်အခုလိုအာဏာရလာတာမှာဇင်ဘာဝေစစ်တပ်ကြောင့်အဓိကဖြစ်ပြီးမနက်ကောက်ဟာစစ်ဘက်ဘော်ဆက်ပြီးမိခိုနေရမယ်လို့ခန့်မှန်းထားကြပါတယ်